ပြင်းစင်မဲ့စန္ဒရှင်တွေကဥရောပတတ်မဲ့ကအခြေခံဥပဒေကိုမဲ့ကွာဟမှုအကြီးအမားဖြင့်တည်ချခဲ့ပါတယ်။ပြည်သူစန္ဒခံယူပွဲမှာအခြေခံဥပဒေဆန့်ကျင်သူများက55ရာခိုင်နှုန်းနဲ့ထောက်ခံသူများက45ရာခိုင်နှုန်းပေးခဲ့ကြပါတယ်။အခြေခံဥပဒေအရေးရှုံးနိမ့်မှုကြောင့်25နိုင်ငံအဖွဲ့ဝင် EU အဖွဲ့ပေါင်းစည်းရန်အစည်းအဝေးအကြီးအကျယ်ပြတ်သွားစေခဲ့ပါတယ်။ပြင်သစ်သမ္မတရက်ရှရကလောလောဆယ်တည်ဆဲစာချုပ်များကိုအခြေခံပြီး EU ဆက်လက်လုပ်ကင်သွားမယ်လို့အမျိုးသားရေဒီယိုနဲ့ရုပ်သံနှင့်ပေါ်ကနေပြောကြားခဲ့ပါတယ်။အခြေခံဥပဒေအတည်ပြုရေးလုပ်ငန်းစဉ်ကိုတခြား EU နိုင်ငံများမှဆက်လက်လုပ်ကင်သွားမယ်လို့လည်းသူကပြောပါတယ်။အခုအချိန်အထိအခြေခံဥပဒေကိုကိုယ်နိုင်ငံကအတည်ပြုခဲ့ပြီးပြင်သစ်ဟာတဦးတည်းပယ်ချတဲ့နိုင်ငံဖြစ်ပါလေ။Netherlands က EU အခြေခံဥပဒေအပေါ်ဗုဒ္ဓဟူးနေ့ကျရင်မဲပေးပါလိမ့်မယ်။